စစ်အာဏာသိမ်းဖို့ညွန်ကြားခဲ့တဲ့တောင်ကိုရီးယားသမ္မတယွန်ဆုယိုကိုရာထူးကတရားစွဲဖယ်ရှားဖို့အတိုက်ခံလွတ်တော်အမတ်ကအဆိုတင်သွင်းလိုက်ပါတယ်။သမ္မတယွန်ဆုယိုကမြောက်ကိုရီးယားလိုလားတဲ့အတိုက်ခံတွေဟာလွတ်တော်ကိုထိန်းချုပ်ထားပြီးနိုင်ငံတော်ကိုစန့်ကျင်နောက်ဆက်တဲ့ဆိုတဲ့အကြောင်းပြချက်နဲ့ဒီဇင်ဘာလ3ရက်အင်္ဂါနေ့ကအရေးပေါ်အုပ်ချုပ်ရေးကြေညာပြီးနိုင်ငံပိုင်းအကြံအစည်အတိုက်ခံဒီမိုကရက်ပါတီလွတ်တော်အမတ်ကသမ္မတကိုရာထူးကဖယ်ရှားဖို့အခုလိုအဆိုတင်သွင်းလိုက်တာပါ။သမရရဲ့လှုပ်ရဟာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်ပြောင်တင်းတင်းအကြီးမားဆုံးချိုးဖောက်ရာရောက်တဲ့အကြောင်းအတိုက်ခံဒီမိုကရက်ပါတီရဲ့ညွှန်ကြားချက်ထံမှာဖော်ပြထားပါတယ်။အခုလိုစစ်အုပ်ချုပ်ရေးချမှတ်တာဟာကြီးလေးတဲ့ပုံကံစန့်ကျင်မှုဖြစ်ပြီးသူ့ကိုရာထူးကဖယ်ရှားဖို့အကောင်းဆုံးတက်တည်ဖော်ဆောင်လိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။ဒါ့အပြင်သမရအနေနဲ့ရာထူးကနှုတ်ထွက်ဖို့နဲ့မထွက်ဘူးဆိုရင်တော့လူထုရဲ့စန္ဒနဲ့အညီတရားစွဲဖယ်ရှားဖို့ချက်ချင်းဆောင်ရွက်မှာဖြစ်တဲ့အကြောင်းလဲဒီမိုကရက်ပါတီကတောင်းဆိုထားပါတယ်ဒီကနေ့မှာပဲသမ္မတယွန်းဆွေယိုရာထူးကဆင်းပေးဖို့မြို့တော်ဆိုးကလွတ်တော်ရှိမှာထောင်ထဲချီဆန္ဒပြတောင်းဆိုနေကြပါတယ်တောင်ကိုရီးယားကာကွယ်ရေးဝန်ကြီးခင်ယုံရှင်းကလည်းဒီကနေ့ဒီဇင်ဘာလ4ရက်နေ့မှာရာထူးကနှုတ်ထွက်စွာကိုသမ္မတစီတင်သွင်းခဲ့ပါတယ်စေုပ်ချုပ်ရေးချမှတ်ခဲ့တာနဲ့ပတ်သက်လို့လူထုအနေနဲ့စိုးရိမ်တိုးဝေမှုတွေဖြစ်ပေါ်စေခဲ့တာကြောင့်သူ့အနေနဲ့အလွန်နောင်တရခဲ့တယ်လို့ဒီအဖြစ်ပြက်နဲ့ပတ်သက်ပြီးအပြည့်အဝတာဝန်ယူသွားပါမယ်လို့လည်းဝန်ကြီးခင်မြုံဟွန်းကပြောပါရခင်ဗျာ